နိုင်ငံတော်သမ္မတဦးသိန်းစိန်ဟာအားလုံးသိကျင်နေကြတဲ့အဖြေတစ်ခုကိုပေးလိုက်ပါပြီ။အဲဒါကတော့သူ့အနေနဲ့နောက်ထပ်သမ္မတသက်တမ်းတစ်ခုထပ်ပြီးတာဝန်ထမ်းဆောင်လိုကြောင်းထုတ်ဖော်ပြောဆိုလိုက်တာပါ။ပြီးခဲ့တဲ့ဇူလိုင်29ရက်နေ့ကနီကီအေရှားရီဗျူးသတင်းဌာနနဲ့တွေ့ဆုံရမှာခုလိုပြောဆိုလိုက်တာဖြစ်ပြီးရွေးကောက်ပွဲဝင်မယ်မဝင်ဘူးဆိုတာကိုတော့ယတိပြတ်ထုတ်ဖော်ပြောဆိုလိုက်တာတော့မရှိသေးပါဘူး။အင်တာဗျူးမှာသမ္မတဦးသိန်းစိန်ကမြန်မာနိုင်ငံရဲ့လက်ရှိတည်ဆဲဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတတာဝန်ထမ်းဆောင်မှုဆန္ဒရှိသူတယောက်အနေနဲ့ရွေးကောက်ပွဲမဝင်ဘဲနဲ့လည်းဖြစ်နိုင်တယ်ဆိုတာရှင်းပြခဲ့တဲ့အကြောင်းဖတ်ရှုကြရပါတယ်။သမ္မတဦးသိန်းစိန်ရဲ့အခုဆုံးဖြတ်ချက်ဘာကိုညှိုးနေတာလဲ။သူ့အနေနဲ့ပြည်ခံမျိုးပါတီအတွင်းမှာဘာအခက်အခဲတွေနဲ့ကြုံတွေ့နေရသလဲ။ရှေ့ဘာဆက်ဖြစ်လာနိုင်မလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။သမ္မတနဲ့နီးစပ်တဲ့ဝန်ကြီးတွေသမ္မတရုံအတိုင်းဝန်ကလူတွေပြောဆိုကြရာပုံမှန်အားဖြင့်ဆိုရင်တော့ဦးသိန်းစိန်ဟာနောက်ထပ်သမ္မတရာထူးတာဝန်ထပ်ပြီးမယူလို့တော့ဘူးလက်ရှိအပြောင်းလဲလုပ်ပေးနိုင်တဲ့အခြေအနေကိုပဲအနိုင်နဲ့ပိုင်းပြီးအနားယူလိုက်ရှင်နေပြီလို့ပြောဆိုကြပါတယ်ဒါပေမဲ့လက်ရှိပြည်ခံပြိုးပါတီကိုချုပ်ကင်ထားတဲ့ဥက္ကဋ္ဌသူရဦးရှင်မန်ဦးဆောင်တဲ့အုပ်စုနဲ့တမတော်ခေါင်းဆောင်တွေလက်ရှိအစိုးရအဖွဲ့ဝင်တွေပါဝင်တဲ့အုပ်စုနှစ်ခုကြားကအာဏာအပြိုင်ပွဲမှာဘေးထွက်ထိုင်လို့မရတဲ့အခြေအနေကြောင့်ကုလသမ္မတဆက်လုပ်ချင်ပါတယ်ပြောပြီးနိုင်ငံရေးဖြစ်စဉ်မှာဆက်ပါဝင်ဖို့ဆုံးဖြတ်ရတယ်လို့ဆိုကြပါတယ်သူတို့ပြောဆိုတာဘလောက်မှန်တယ်မမှန်ဘူးအတိမပြုတ်နိုင်ပေမဲ့လက်ရှိချိန်ထိအဲ့ဒီအုပ်စုနှစ်စုအတွင်ပဋိပက္ခတွေပြင်းထန်နေသေးသလိုဘယ်သူနိုင်ပြီဘယ်သူရှုံးသွားတယ်ဆိုတဲ့အဖြေမျိုးလဲတိတိကျကျမထွက်သေးပါဘူ
းတက္ကနာကိုရှင်းပြရရင်ဖွဲ့စည်းပုံအခြေခံဥပဒေကိစ္စကိုအရင်ပြောဖို့လိုပါလိမ့်မယ်တကယ်တော့2008ဖွဲ့စည်းပုံဆိုတာဟာစစ်ပင်ရင်မင်းဆက်တည်တက်နိုင်အောင်စနစ်တကျရေးဆွဲပြဋ္ဌာန်းပေးထားတဲ့ဖွဲ့စည်းပုံမှာလက်နက်ကင်ထားတဲ့တက်မတော်ခေါင်းဆောင်တွေဟာတမတော်ကိုအပြည့်အဝထိန်းချုပ်နိုင်ခွင့်အပါအဝင်အခွင့်အတူအမျိုးမျိုးရယူထားပါတယ်။အဲ့ဒီတည်းမှာလွတ်တော်တဲ့အမတ်နေရာ25ရာခိုင်နှုန်းရယူခွင့်အဲ့ဒီအမတ်တွေဟာဒုသမရတယောက်ရွေးချယ်တင်မြှောက်ခွင့်နဲ့တိုင်းပြည်ရဲ့အထွတ်အထိပ်သမရတယောက်ရွေးချယ်ရမှာမဲပေးရွေးချယ်ခွင့်ရနေတာပဲဖြစ်ပါတယ်။ဒီအတွက်စစ်ကောင်းဆောင်တယောက်ဟာတမတော်သားကိုယ်စားလှယ်တွေတင်သွင်းတဲ့ဒုသမရအဖြစ်ခံယူတိတုလွတ်တော်နဲ့အမျိုးသားလွတ်တော်အမတ်တွေတဲကသူကိုထောက်ခံတဲ့အမတ်တွေရဲ့အကူအညီနဲ့တမရဖြစ်လာနိုင်တဲ့နီလန်းဖြစ်ပါတယ်။ဒီအတွက်လဲတီထောင်စုတန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဆိုတဲ့နိုင်ငံရေးဖြာတစ်ချက်ဖန်တီးပြီးအစဉ်အသင့်လဲခင်ထားပြီးပါပြီ။အထိပယ်ကတော့တီခိုင်ပြိုးပါတီဆိုတာဟာတက်မတော်ကတင်တဲ့တယောက်ယောက်တမရဖြစ်လာရေးကူညီဆောင်ရွက်ပေးရမယ်ဖြာတစ်ချက်သာဖြစ်ပါတယ်။ဒါပေမဲ့လက်ရှိအခြေအနေကတော့အရင်ဆရာနာရှင်တွေချမှတ်သွားတဲ့အစီအစဉ်အတိုင်းဖြစ်မလာတော့ပါဘူး။ဦးသိန်းစိန်ဟာသမရတာဝန်ထမ်းဆောင်ခြင်းပါတီတာဝန်ယူလို့မရတဲ့အတွက်သူရဥရွှေမန်းကပါတီဥက္ကဋ္ဌတာဝန်ရယူနိုင်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်းသူရဥရွှေမန်းဟာလွတ်တော်ရဲရောက်သွားပြီးမှအာဏာပြန်လိုချင်တဲ့အရင်စစ်အစိုးရခေတ်ဝင်ကြီးဟောင်းတချို့ရဲ့အင်အားကိုစုစည်းပြီးသမရဖြစ်ရေးကြိုးပမ်းမှုကိုဆက်အကောင့်ထဲပေါ်ပါတယ်။အဲ့ဒီပုံကိုယ်တွေဟာတိခိုင်မျိုးပါတီခေါင်းဆောင်တွေလည်းဖြစ်တာကြောင့်သူရဥရွှေမန်းဟာပါတီကိုကောင်းကောင်းချုပ်ကင်လာနိုင်ပါတယ်။ဒါကိုတက်မတော်ခေါင်းဆောင်တွေနဲ့အစိုးရဖွဲ့ဝင်တွေကလက်မခံနိုင်ကြပါဘူးဒီလိုနီးနဲ့အုပ်စုနှစ်စုဟာဂိုင်းကဏ္ဍအသွင်ဆောင်းလာတာပါဂျားထဲမှာကိုပ္ပါတာကိုရွေးချယ်ရခက်ခဲသွားတာကတမရဦးသိန်းစိန်ပါသူသာတမရဆက်မလုပ်တော့ဘဲအနားယူလိုက်မယ်ဆိုရင်တက်မတော်နဲ့အစိုးရဖွဲ့ဝင်တွေဘက်မှခေါင်းဆောင်မှုကင်းမဲ့သွားတဲ့အခြေအနေရောက်သွားနိုင်ပါတယ်အလားတူရွေးကောက်ပွဲမဝင်ဘူးဆိုပြန်ရင်လဲမဲဆွယ်စီယုံပွဲကာလတိခိုင်မျိုးပါတီတဲ့ပြန်လာပြီးပါတီတဲ့မှာခေါင်းဆောင်မှုပြန်လည်ထူထောင်နိုင်မဲ့အခွင့်အရေးဆုံးရှုံးသွားပါလိမ့်မယ်
။ဒါကြောင့်လည်းခုလိုနောက်ထပ်သမရသက်တမ်းတစ်ခုတာဝန်ပြန်ယူခြင်းသေးတယ်ဆိုပြီးထုတ်ပြောလိုက်တာပါ။ဒါပေမဲ့ပြည်ခိုင်မျိုးပါတီကိုစားပြုပြီးရွေးကောက်ပွဲဝင်မယ်မဝင်ဘူးမပြောနိုင်သေးပါဘူး။အကြောင်းကတော့ပြည်ခိုင်မျိုးအမတ်လောင်စီစစ်ရေးခေါင်းဆောင်သူရဦးရှင်မန်းဟာသမရဦးသိန်းစိန်ကိုမဲဆန္ဒနဲ့ရွေးချယ်ခွင့်မပေးဘဲအရင်သူဝင်ပြိုင်ခဲ့ဘူးတဲ့နေပြည်တော်စပြုတီရီမြို့နယ်ကနေပဲဝင်ပြိုင်ခွင့်ပေးလို့ဖြစ်ပါတယ်တကယ်တော့နေပြည်တော်မြို့နယ်တွေမှာဝင်ပြိုင်ရင်အခြေအနေမဟာမှန်းသိလို့သူရဥရှင်မိုင်းကိုယ်တိုင်သူ့ဇာတိပဲခူးတိုင်ဖြူးမြို့နယ်ကနေဝင်ရောက်ရှင်ပြိုင်မှုစီးရင်တော်တွင်းလိုက်ပါပြီ
အခုဆိုရင်တက်မတော်အရာရှိကြီးအယောက်140ဝင်းကျင်လောက်ကလည်းတိခိုင်မျိုးပါတီကနေရွေးကောက်ပွဲဝင်ဖို့စီးရင်ပေးထားတယ်လို့သိရပါတယ်အတိတ်တွေကတော့ပါတီတဲဝင်ရောက်ပြီးတိခိုင်မျိုးပါတီကိုလွှမ်းမိုးထားတဲ့သူရဥရွှေမန်းအုပ်စုကိုထိန်းကြီးဖို့နဲ့ရွေးကောက်ပွဲအပြီးသမရရွေးချယ်ရမှာတက်မတော်ဘက်ကလူလားသူဒုသမရသမရဖြစ်လာရေးမဲများများရစေဖို့ပါ ဒီချက်ကိုသူရဥရှင်မန်းအုပ်စုဘက်ကလည်းကောင်းကောင်းသိပါတယ်။ဒါကြောင့်တမတော်ဘက်ကအဆိုပြုလာတဲ့လောက်အရေးအတွက်ကိုတီခိုင်ဖြိုးပါတီကနေတဆင့်ရွေးကောက်ပွဲဝင်ခွင့်မပေးပါဘူး။သုံးပုံတစ်ပုံလောက်နဲ့ညီများတဲ့အယောက်50ဝန်းကျင်ကိုပဲဝင်ခွင့်ပေးမယ်လို့ဆိုပါတယ်။အလားတူအစိုးရဖွဲ့ဝင်ဝန်ကြီးတွေကလည်းသူတို့အရင်ရွေးကောက်ခံရတဲ့မဲဆန္ဒနယ်မြေကလွဲပြီးအခြားနေရာတွေကနေဝင်ခွင့်ပေးဖို့တောင်းဆိုတာကိုလည်းခွင့်မပြုပါဘူး။ဒီလိုအာဏာရရေးလမ်းကြောင်းမှာပါတီတွင်းအကွဲအပြဲပြဿနာတွေနဲ့ကြုံနေရလို့လဲတမရဦးသိန်းစိန်ဟာဘေးထွက်ထိုင်နေလို့မရတော့ဘဲတမရော်နဲ့အစိုးရအဖွဲ့ဝင်တွေရဲ့ခေါင်းဆောင်အဖြစ်ရပ်တည်ပေးရခြင်းဖြစ်နိုင်ပါတယ်။ဒါရီမကရွေးကောက်ပွဲမတိုင်ခင်ပါတီတွင်းအာဏာလွန်ဆွဲပွဲမှာဝင်ပါခွင့်ရဖို့အတွက်တိခိုင်ဖြိုးပါတီအနေနဲ့ရွေးကောက်ပွဲဝင်ပါတီကိုပြန်လာမှရမှာပါ။အဲ့ဒီလိုပြန်လာပြီးရွေးကောက်ပွဲဝင်လိုက်လို့ရွေးကောက်ပွဲမှာရှုံးခဲ့ရင်လည်းအဆက်ရရစရာအခြေအနေကြုံရအောင်မှာဖြစ်ပါတယ်။ပြောရရင်ရှေတိုးရလည်းခက်နောက်ဆုံးလည်းခက်နေတဲ့အနေအထားမျိုးပါ
။အလားတူတပ်မတော်အရာရှိကြီးတွေနဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတချို့ပြည်ခိုင်ဖြိုးအလံတော်အောက်ကရွေးကောက်ပွဲဝင်ခွင့်မရရင်ပြည်ခိုင်ဖြိုးပါတီကရွေးချယ်ပေးတဲ့မဲဆန္ဒနယ်မြေကဝင်ပြောင်းခြင်းစိတ်မရှိရင်ဘာလုပ်ကြမှာလဲဆိုတာကလည်းအလွန်စိတ်ဝင်စားစရာကောင်းပါတယ်။တို့တွေဟာအာဏာရရေးလမ်းကြောင်းအတွက်ခင်းထားတဲ့ပြည်ခိုင်ဖြိုးပါတီဆိုတဲ့ဖြာကြီးကိုတော့လွယ်လွယ်စွန့်လွတ်ထွက်သွားကြမှာတော့မဟုတ်ပါဘူးဘလိုပဲဖြစ်ဖြစ်သမရဦးသိန်းစိန်အုပ်စုနဲ့သူရဦးရှင်မန်းအုပ်စုနှစ်ဖက်ပြိပခဖြစ်နေကြတဲ့ပြဿနာဟာတိုင်းပြည်ရဲ့အထွတ်ထိပ်သမရနေရာကိုသူရကိုရရှင်ပြိုင်နေကြတဲ့သဘောလဲဖြစ်သလိုအာဏာရရေးခင်းထားတဲ့ပြည်ခိုင်ဖြိုးပါတီဆိုတဲ့ဖြာကြီးကိုအပြိုင်တုနေကြတဲ့အနေအထားမျိုးလဲဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်